တော်ရရှင်တို့ခုနားဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့ဇူလိုင်လ28ရက်တနင်္လာနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခု9နာရီထိလိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 9433ညာနဲ့လိုင်းနိုမီတာ50 kHz 9955အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်အရင်ဆုံးနားဆင်ကြရမှာကသောတာရှင်တွေရေးသားပေးပို့လာကြတဲ့စာတွေကိုပြန်ကြားပေးမယ်မြမပြည်ကပေးစာများအစီအစဉ်နဲ့အတူပြည်ရင်းသုံးသက်ချက်အစီအစဉ်တွေဖြစ်ပါတယ်ဒီနောက်မှာတော့
ဒီနေ့ကျွန်တော်ပြောချင်တာကတော့ဗမာပြည်ပါတီတွေအကြောင်းဖြစ်ပါတယ်ကျွန်တော်တို့ငယ်စဉ်တုန်းက
ဆရာမောင်စွန်းကြီးပြောပြမဲ့တကြီးစကားအစီအစဉ်မှာအပြည့်အစုံကိုနားဆင်ရပါမယ်ရှင်နောက်ပိုင်းမှာလည်းနိုင်ငံတကာသတင်းအချင်းချုပ်ကိုထပ်မံကြေညာပေးသွားမှာပါဒီစီဇန်တွေထဲကမှအခုရင်ဆုံးတော့သောတာရှင်တွေရဲ့စာတွေကိုပြန်ကြားပေးမယ်မြန်မာပြည်ကပေးစာများအစီအစဉ်ဖြစ်ပါတယ်ရှင်မအေးတနာကျော်ကစီစဉ်တင်ဆက်ထားပါတယ
်မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သရရှင်နဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆန်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုပထမအဦးဆုံးအနေနဲ့ VOA အစီအစဉ်ကိုနားဆင်ပြီးတော့စာရေးလာကြတဲ့သရရှင်ရဲ့အစာတွေကိုအရင်ဦးဆုံးဖော်ပြပေးသွားခြင်းပါတယ်ရှင်။သတင်းတောင်းကျင်တို့ပါကျွန်တော်ကမိုဘိုင်းကနေဆိုတော့သတင်းတောင်းခံမှု box ရှာမတွေ့လို့ပါလို့ရေးလာတဲ့သရရှင်ကမျိုးနိုင်ထွန်းဆိုတဲ့သရရှင်မှာဒီသရရှင်ကသူ့အကြံပြုချင်တာရှိပါတယ်တဲ့။အဲ့ဒါကတော့ကျွန်တော်တို့တွေဖုန်းကနေပြီးတော့ VOE ကိုအချိန်နဲ့တပြင်းညီငွေကုန်ခြေကျမရှိပဲနဲ့နားဆင်နိုင်အောင်ပြုလုပ်ပေးနိုင်မယ်ဆိုရင်တော့ကျွန်တော်တို့နဲ့ဘဝတူ VOE ပြည့်သက်တွေအလုံးအကောင်းဆုံးဖြစ်ပြီးတော့အခြေအနေဆုံးဖြစ်မှာပါလို့ရေးလာပါတယ်။ဟုတ်ကဲ့ပါ။ဒီသရရှင်ကသူဘယ်နိုင်ငံကရေးလာလဲလို့တော့ရေးမထားပါအောင်နော်။ဒါပေမဲ့ကျမတို့ VOE ကနေပြီးတော့ mobile phone နဲ့နားထောင်မယ်ဆိုရင်ကဘာပေါ်ကဘယ်နေရာပဲဖြစ်ဖြစ် internet ရတဲ့ mobile phone တွေကနေနားဆင်လို့ရအောင်လို့ကျမတို့လုပ်ပေးထားပါတယ်။VOA ရဲ့ mobile application ကို download လုပ်ရမှာပဲရှင်။ application နဲ့ရှာကြည့်နိုင်တဲ့နေရာမှာ VOA လို့ရိုက်ထည့်လိုက်ပြီးတော့ VOA ဆိုတဲ့ကျမတို့ရုံးတစိမ့်လေးကိုတွေ့ရင် download လုပ်ဖို့လုပ်လိုက်ပါ။အဲ့ဒီအခါမှာသူကဘယ်ဘာသာစကားနဲ့များ download လုပ်ချင်ပါသလဲလို့ဆိုပြီးတော့ test ဆင်ပေးလာတာတွေ့ရပါမယ်။ကျမတို့ VOA ဌာနချုပ်ကနေပြီးတော့ဘာသာစကားပေါင်းမျိုးစုံနဲ့အတန်လွှင့်နေတာဖြစ်တဲ့အတွက်ကြောင့်မလို့ဒီမြန်မာဆိုတဲ့နေရာကိုတွေ့အောင်ရှာပြီးမြန်မာလို့လည်းရေးထားပါတယ်เนาะဟိုမြန်မာလို့မြန်မာလို့လည်းရေးထားပါတယ်မြန်မာကိုတွေ့ရင်အဲ့ဒီနေရာလေးကိုရွေးလိုက်ပြီးတော့ download လုပ်ချလိုက်ပါအဲ့ဒါဆိုကျွန်တော်တို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုတင်ပေးထားပါတယ်စမ်းသပ်ကြည့်ပါအောင်เนาะအစီအမပြေရင်ကျွန်တော်တို့စီကိုပြန်ပြောနိုင်ပါတယ်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်အစီအစဉ်တွေကိုနားဆင်ပြီးစာရေးလာကြတဲ့သောရရှင်တွေထဲမှာတော့ဒီမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာပါအဲ့ဒီကစာတစ်စောင်ကိုအခုဆက်ပြီးတော့ပြောပြပေးသွားချင်ပါတယ်မြန်မာနိုင်ငံမှာကြုံတွေ့ရတဲ့မညီမျှခြင်းတွေဆိုပြီးတော့ရန်ကုန်မြို့မှာနေ့စဉ်မြင်တွေ့နေရတဲ့မညီမျှခြင်းလေးတွေကိုရေးသားပေးပို့လိုက်ပါတယ်ဆိုတဲ့သောရရှင်ကတော့ကောင်းမြတ်ဆိုတဲ့သောရရှင်ပါ
ရန်ကုန်မြို့ကြီးဟာတစ်လွင်တဲ့ကားကောင်းတွေများတဲ့များလို့နေပါတယ်။တစ်ချိန်တည်းမှာပဲဘတ်စ်ကားတွေကလည်းရှိနေစေပြေးဆွဲနေစေပင်ဖြစ်ပါတယ်။ချမ်းသာတဲ့အတိုင်းဝိုင်းကကားကောင်းတွေဘလို့ပဲစီးနိုင်ပါစေ။ရန်ကုန်မြို့ရဲ့လူနေမှုအဆင့်အတန်းတွေဘလောက်ပဲပြောင်းလဲနေပါစေ။ဘလောက်ပဲခင်မီလာပါစေ။အခုအချိန်ထိတော့ရန်ကုန်မှာစိုက်ကားဆိုတာပျောက်ကွယ်သွားတယ်ရေလို့မဆိုနိုင်သေးပါဘူး။အခုအချိန်ထိစိုက်ကားနဲ့မှထမင်းစားတဲ့မိသားစုတွေလည်းရှိနေစေဖြစ်ပါတယ်။ဟိုနောက်ဒီနောက်သွားရင်တက္ကစီလေးနဲ့မှဆိုတဲ့သူတွေရှိသလိုချက်ပါလေဆိုတဲ့ဘတ်စကားကိုမှစီးရတဲ့သူအချိန်မမလာတတ်တဲ့မျိုးဘက်ယထာကိုအာဂိုဒကြီးနဲ့စောင့်ပြီးစီးနေရတဲ့သူတွေလည်းရိုက်တက်လို့တော့မကုန်နိုင်အောင်အများပြားရှိနေစေဖြစ်ပါလေ။အဲဒီလိုလူဒန်းစားမညီမျှမှုတွေနဲ့အတူခွင့်ရေးတွေကလည်းညီတူညီမျှရကြတာမရှိပါဘူး။ကျောင်းတက်ရမှာလည်းနောက်ဆုံးဘောကားကိုကိုယ်တိုင်မောင်းပြီးကျောင်းသွားတဲ့သူတွေညဘက်အချိန်မတော်ကြီးအိတ်ဇောတန်ကျဲကြီးနဲ့အချင်းချင်းကားပြိုင်မောင်းကြတဲ့လူငယ်လေးတွေကိုလည်းမကြကနာဆူသလိုတွေ့ရတတ်ပါလေ။အဲ့ဒီလူငယ်တွေရတခါတည်းမှာညဘက်တွင်သာမဟုတ်ဘဲနေ့ဘက်မှာလည်းကားကိုမစင်မချင်းမောင်းတာတွေလည်းတွေ့ရပါတယ်။ပိုက်ဆံရှိလို့ငွေကြေးတက်နိုင်လို့နောက်ဆုံးမော်ကားကလေးပြိုင်ကားလာလာလေးတွေကိုမိဘတွေအနေနဲ့ဝယ်ပေးကြတာအထူးဆန်းတော့မဟုတ်ပေမဲ့အဲ့ဒီလိုလူငယ်လေးတွေကဘယ်သူမှလူမထင်သလိုစိတ်ကြိုက်မောင်းလှုပ်ချင်သလိုလုပ်နေကြတာတွေကိုမိဘတွေက စိတ်ချလက်ချနဲ့ဒီတိုင်းလွတ်မထားသင့်သလိုကျွမ်းကျင်မှုရှိမရှိကိုတေချာစီစစ်ပြီးမှထိန်းသိမ်းပေးနိုင်တဲ့သူတွေကိုပါတဘာတဲ့ထည့်ပေးလိုက်တင်ပါတယ်တက်ဆိုင်ရာကလည်းအသက်မပြည့်သေးတဲ့ကလေးတွေအုတ်ထိန်သူမပါပဲကားကိုတူဦးတဲ့ကိုယ်တိုင်မောင်းနာတွေကိုဒီတိုင်းကြည့်မနေသင့်ဘူးလို့အကြံပြုလိုပါတယ်ဒီလိုကလေးတွေရဲ့မိဘတွေဟာပိုင်ဆိုင်မှုတွေများများရှိတဲ့သူတွေဖြစ်တဲ့အတွက်သူတို့ရဲ့အတိမိတ်ဆွေတွေထဲမှာလည်းပိုက်ဆံရှိသူတွေဒါမှမဟုတ်အာနာရှိသူတွေပဲဖြစ်နေကြမှာပါတကယ်လို့များကလေးတွေကကားကိုကြောင်ကြံကျင်ကျင်မောင်းတတ်သေးတဲ့အတွက်ရှင်မတော်တဆမှုဆိုတာဖြစ်လာခဲ့ရင်မောင်းသူဘက်ကရှင်းနိုင်ရင်တောင်မှတစ်ဖက်ကထိခိုက်ရမယ့်သူတွေအတွက်လည်းဆုံးရှုံးနေတာမျိုးကကြီးစင်နိုင်ပါတယ်မရနိုင်တဲ့ခွင့်ရေးကိုအညီအမျှပေးဖို့မတောင်းဆိုချင်ပါဘူးမိမိတဲ့နိုင်ကြသူညှို့နှံသူတွေကိုငင်းညာတတ်စီဖို့နဲ့သူတို့လေးတွေရဲ့ဘဝတွေကိုစာနာတတ်စီဖို့အတွက်ဆန္ဒပြုရေးသားလိုက်ခြင်းသာဖြစ်ပါတယ်ခင်ဗျာ
သားသမီးတွေကိုကားတစ်စက်နဲ့လမ်းမပေါ်မှာဗယံမတာလွှတ်မထားပါနဲ့ဆိုပြီးတော့ဒီသောရရှင်စာရှည်ကြီးရေးပြီးတော့အကြံပြုလာတာပါသောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့တင်ဆက်ပေးသွားဖို့ရှိပါတယ်အခုတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့ကြားဖြတ်ပြီးတော့ဖျော်ပြပေးခြင်းပါတယ်ရှင်အေကီအဇလီယာက Charlie XCX နဲ့ပူရဲပြီးတော့တီးဆိုထားတဲ့ Fancy ဆိုတဲ့သချင်းလေးကိုသောရရှင်နေနားဆင်ခံစားကြည့်ပါအောင်ရှင်
First things first, I'm the realest. Drop this and let the whole world feel it. Let them feel it. And I'm still in the murder business. I can hold you down like I'm giving lessons in physics. Right, right. You should want a bad bitch like this. Huh? Drop it low and pick it up just like this. Yeah. Cup of Ace, cup of Goose, cup of Chris. I heal something worth a half a ticket on my wrist. Back. On my wrist. Taking all the liquor straight. Never chase that. Never. Stop like we bring an 88 back. What? Bring the hooks in where the bass at. Champagne spilling, you should taste that. You knew that I'd be the I-G-G-Y. Put my name in bold. I've been working, I'm up in here with some change to throw. I'm so fancy.
ဆိုတဲ့တချင်ကိုအေဂီအဇာလီယာတီးဆူထားတာဖြစ်ပါတယ်။သောရရှင်ရဲ့အချင်းချင်းမြေတာဒေးလက်ဆောင်ဖြစ်နေပေးပို့လာတဲ့မြန်မာတချင်းလေးတစ်ပုဒ်ကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုတော့အချိန်ရသလောက်သောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားခြင်းပါတယ်။ပထမဦးဆုံးရန်ကုန်ကသောရရှင်ရဲ့အစာကိုဖော်ပြပေးခြင်းပါတယ်။ဒေသခံတွေကိုရောင်းတော့ဈေးကတစ်မျိုးနိုင်ငံသားအလန်ညွန်တွေကိုတော့တစ်နေ့တစ်မျိုးဈေးတွေပြောပြီးတော့အဆမတန်ဈေးတင်ရောင်းနေတာရှက်ဖို့ကောင်းပါတယ်ဆိုပြီးတော့အမြင်မတော်တဲ့ထိုင်းအလန်ညွန်ဆိုတဲ့သောရရှင်တူစာရေးပြီးတော့ပြောလာတာဖြစ်ပါတယ
်ဆက်ဆံရေးဆိုတာနိုင်ငံရဲ့ဂုဏ်သိက္ခာပါဒါပေမဲ့စုလေဖရမြောက်ဖက်မုတ်ကပန်းဆိုင်ကသိက္ခာမဲ့စေပါတယ်ဗျာထိုင်းဧည့်သည်ဖရပန်းလူချင်းလို့ဝယ်တော့အဆမတန်ဈေးနှုန်းနဲ့ဂိုင်းပြီးဈေးနှုန်းကရောင်းတဲ့သူပြောင်းလိုက်ရင်အလိုလိုပြောင်းသွားပါတယ်ကိုတရက်ကဝယ်တဲ့ဈေးနဲ့ဆိုထောင်ကနန်းကွာဟနေလို့ဈေးကွာနေသလားလို့ပဲညှိလိုက်တော့မချေမငံပြန်ပြောပါရတယ်။တကယ်တော့နိုင်ငံရဲ့ဂုံဆိုတာဖျားပန်းဈေးတွေကအစမြင့်တင်ဖို့လိုအပ်တယ်လို့ထင်မိပါကြောင်း VOA ကနေတဆင့်ပြောကြားပေးစီလိုပါရခင်ဗျာ
။ Okay ဒီ Thai Airline ညွန်ကသူအမြင်မတော်တဲ့ကိစ္စတစ်ခုကို VOA ကတဆင့်အားလုံးသိအောင်လို့ပြောလိုက်ပါတယ်ဆိုပြီးတော့စာရေးလာတာဖြစ်ပါတယ်။အခက်အခဲတွေကမြန်မာနိုင်ငံထဲမှာနေမကပဲနဲ့ဒီနိုင်ငံသားကိုတွားပြီးတော့အလုပ်လုပ်နေတဲ့သူတွေမှာပါအခက်အခဲတွေကြုံတွေ့နေရတာကိုသက်ဆိုင်ရာသိစေချင်လို့ပါဆိုပြီးတော့ VOA ကတဆင်စာရေးပြီးတော့ပြောလာတဲ့သောရရှင်တယောက်ကတော့ကိုရီးယားရောက်ပြည်သူများဆိုပြီးတော့စာရေးထားတဲ့သောရရှင်ပဲဖြစ်ပါတယ်ကိုရီးယားရောက်မြန်မာတွေရဲ့အခက်အခဲကိုသမရာကြီးသိစေရန်ဆိုပြီးတော့ရေးလာတဲ့ဒီကိုရီးယားရောက်မြန်မာပြည်သူများဆိုတဲ့သောရရှင်ရဲ့စာမှာဘလို့အခက်အခဲတွေနဲ့များကြုံနေရလဲဆိုတာကိုကြည့်ကြရအောင်ပါ
ကျွန်တော်ကိုရီးယားရောက်မြန်မာလူမျိုးတွေကအခက်အခဲမျိုးစုံနဲ့ကြုံတွေ့နေရပါတယ် ဒီခက်ခဲတွေကိုသမရာကြီးတကယ်မသိလို့လားကျွန်တော်နောက်ထပ်လာမယ့်လူသားလောင်းတွေကိုငွေချက်15သိန်းနဲ့မြေကရ15သိန်းနဲ့ကိုပေးဆောင်ရမယ်လို့ပြောနေတာပါလားကျွန်တော်လူသားတွေပတ်စံမရှိလို့သူတစ်ပါးနိုင်ငံကိုဆင်းရဲဒုက္ခခံပြီးအလုလာလုဖို့ဒီလောက်ငွေတွေပေးနိုင်မှအလုလာလုရမယ်ဆိုတဲ့သဘောတက်ရောက်နေပါတယ်ကျွန်တော်ပြည်သူတွေကပတ်စံမရှိလို့တိုင်းတစ်ပါးကိုအလုလာလုကြတာပါဒီပတ်စံကိုဘယ်လိုလုပ်ပေးရမလဲပြီးတော့ပတ်စံမရှိတဲ့သူဟာသူများစီပတ်စံချေးပြီးမှသွားရမယ်ဆိုရင်တော့ဖို့ကိုချေးထိုးမွေးသလိုဖြစ်မနေဘူးလားခင်ဗျာနေ့တစ်ထက်နေ့နေမှာပေါ့ဒါကိုသမရာကြီးသိစေချင်ပါတယ
်ကိုရီးယားရောက်မြန်မာပြည်သူများဆိုတဲ့သောရရှင်ကပတ်စံမရှိလို့နိုင်ငံသားမှာအလုသွားလုပ်ပါတယ်ဆိုမှတော့နိုင်ငံသားမှာအလုလုခွင့်ရဖို့ပတ်စံအများကြီးဘလို့ပေးနိုင်မှာလဲတဲ့သမရာကြီးကိုဥတီပြီးတော့မေးခွန်းထုတ်လာပါတယ်ဗီဒီယိုကထုတ်လွှင့်တင်ဆက်ပေးနေတဲ့ရေဒီယိုအစီအစဉ်တွေရုပ်မြင်သံကြားအစီအစဉ်တွေအင်တာနက်အစာမျက်နှာမှာရေးသားတင်ပြချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းကြားတယ်ဆိုရင်တော့ဗီဒီယိုကိုစာရေးကြဖို့ဖိတ်ခေါ်ခြင်းပါတယ်ရှင်ကျမတို့ရဲ့ VOA မြန်မာပိုင်းလိပ်စာအတစ်ကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရေးတတအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့မြန်မာနိုင်ငံဖြစ်ပါတယ်သောရရှင်နေချင်းချင်းမြစ်တာဒီလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတဲ့ဆိုရင်လေဒီလိပ်စာကိုအချိန်မရွေးစာရွေးနိုင်ပါရဲ့နော်သောရရှင်နေရဲ့တုံ့ပြန်အကြံပေးတာတွေကို VOE ကဝမ်းမြောက်ဝမ်းသာကြိုဆိုနေပါတယ်ရှင်အခုတော့ဒေတောင်းလာတဲ့သောရရှင်နေအတွက်အချိန်ရောက်လာပါပြီညီမ၄ယောက်ကသူတို့ရဲ့အကိုကြီးတယောက်ကိုစောင့်မျှော်နေပါတယ်ဆိုပြီးတော့စာရေးပြီးတော့ဒေတောင်းလာတဲ့သောရရှင်ကထိုင်းနိုင်ငံချင်းမိုင်မြို့ကမတ်တူဖြစ်ပါတယ
် VOA မင်္ဂလာပေါင်းနဲ့ပြည့်စုံပါစေဝိုင်းတော်သူဝိုင်းတော်သားအားလုံးကျန်းမာကြပါစေကျမကတော့ရှမ်းပြည်နယ်တောင်ပိုင်းလင်းခင်းမြို့ဇာတိဖြစ်ပါတယ်အခုလက်ရှိထိုင်းနိုင်ငံချင်းမိုင်မြို့မှာနေပါတယ်ညီမ၄ယောက်ထဲမှာကျမရဲ့နာမည်ကမတ်တူပါရှင်ကျမမှာမိသားစု9ယောက်ရှိပါတယ်အကိုကြီးတယောက်ပါပါတယ်အကိုကြီးကအိမ်ကိုပြန်မလာတာနှစ်ပေါင်း30တောင်ကျော်သွားပါပြီအိမ်ကနေထွက်ပြီးတော့လင်းခင်းမြို့စစ်တပ်ထဲကိုဝင်သွားပါတယ်သူရဲ့ကိုပိုင်နံပါတ်ကတော့99545ဖြစ်ပြီးတော့အဖေနာမည်ကဦးတင်လှိုင်အမေနာမည်ကဒေါ်နန်းငွေဖြစ်ပါတယ်အကိုရဲ့နာမည်ကကိုနေဝင်းလို့ခေါ်ပါတယ်အကိုကြီးစစ်တင်နန်းဆင်းပြီးတော့ကချင်ပြည်နယ်မိုးကောင်းမြို့ကိုတာဝန်ကျသွားပါတယ်အကိုကြီးတာဝန်ကျသွားပြီးတဲ့အချိန်ကလေးကနေစပြီးတော့အခုချိန်ထိအဆက်အသွယ်မရခဲ့တာကြောင့်ရှိခဲ့ရင်လည်းအိမ်ကိုပြန်လာခဲ့ဖို့ VOE ကနေတဆင်ပြောကြားပြီးတော့မျိုးကြီးရဲ့ဒီရဆောင်နေသူဆိုတဲ့တချင်းတပုတ်ကိုလည်းထုတ်လွှင့်ပေးပါအောင်လို့မက်ကြီးလိုက်မက်ဖြူမတူမအေးနှံတို့ကျမတို့ညီမ၄ယောက်ကတောင်းဆိုလိုက်ပါတယ်ရှင
်ချမိုင်ကမတူအပောင်ညီမ၄ယောက်ကသူတို့အကိုကြီးစီကအဆက်အသွယ်မရလို့စိတ်ပူနေပါတယ်ဆိုပြီးတော့ VOE ကနေပြီးတော့တချင်းတောင်းလာတာဖြစ်ပါတယ်ဒီတော့ဒီတစ်ပတ်ဒီမျိုးကြီးတည်ဆူထားတဲ့သူတို့တောင်းတဲ့တချင်းလေးဒီကဆောင်နေသူဆိုတဲ့တချင်းနဲ့ဖြောပြပေးခြင်းပါတယ်ရှင်ဒေတောင်းတဲ့သောရရှင်တွေရော VOE ရဲ့တိချစ်သောရရှင်အားလုံးရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်
ไอ้เปลี่ยนใจกูเราไม่ตีรอดูเปลี่ยนเอาเมซอราไม่ตีรอดูดีกันซ้ำนี่ดูโอ้ซ้ำนี่ดูโอ้ดีเนี่ยเอาหน่วยเปลี่ยนซ้ำเนี่ยตุขอลาเมใส่ละโนมีดีกันซ้ำนี่ดูโอ้ซ้ำนี่ดูโอ้ดาวซ้ำปะกูเหมี่ยวติเลยเมยมีSound is it, sound is it, hey, hey Ain't your day go round but the road you Tell I may so round but the road you Dig a sound is you, oh, dig a sound is you Oh, di ne yon way, yon song ye Dwi a me sing up to me Dig a sound is you, oh, dig a sound
မျိုးကြီးတည်ဆူထားတဲ့ဒီကစောင့်နေသူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလွာတွေကိုတင်းင်းရီနေညာပိုင်းနဲ့တင်းင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ် လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
မဲတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုတော့မနေ့ပြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးမဲ့အကြောင်းအရာကိုပြောပြပါောင်းမယ
်ဖရာရှင်မြန်မာမြန်မာနိုင်ငံမှာပြည်ရင်ပြောင်းလဲမှုတွေလှုပ်လာတာကိုကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ကချီးကျူးခဲ့ပေမဲ့ပြဿနာတွေတဘုံကြီးရှိနေသေးတာကိုလည်းထောက်ပြဝေဖန်သွားပါတယ်ဒီလိုတိုးတက်မှုမရှိတာပြည်ရင်ပြောင်းလဲရေးကာလတိုးတောင်းနေသေးလို့ပဲလားပြောင်းတင်တာတွေရှိရနေမပြောင်းတာလားဆိုတော့ကိုအင်ကန်နေညာတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်နေအနေနဲ့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ပါတယ်ခင်ဗျာ။
တော်ရရှင်တွေနေနဲ့မနေ့ပြန်အင်္ဂါနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါရစေရှင်။အခုဆက်ပြီးတော့ပြည်တွင်းသုံးသက်ချက်စီစဉ်ကိုအလှည့်ပေးပါရစေ။စိုင်းကဲပြဿနာသမရာကြီးကိုတိုင်ကင်တွယ်တော့မှာလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။စီစဉ်သူဦးစီသူအောင်မြင့်နဲ့အတူမဲရင်ချင်းနိုင်ကကူညီတင်ဆက်ထားပါရရှင်။
ဒီရက်ဇူလိုင်လ23ရက်နေ့ကသမရဦးသိန်းစင်ဟာလွှတ်တော်ကိုထူးဆန်းတဲ့တဝန်လာတစ်ဆောင်ပေးပို့ပါတယ်။တဝန်လာမှာဖော်ပြထားတာကတော့အစိုးရအနေနဲ့တရားမဝင်အခွင့်မဆောင်ပဲခိုးသွင်းလာတဲ့လိုင်စင်မဲ့ဆိုင်ကယ်တွေကိုအချိန်တိတိကျကျညာပြီးမှတ်ပုံတင်ပေးခဲ့ပြီဖြစ်တဲ့အကြောင်းဒီအတွက်မှတ်ပုံတင်ခြင်းမရှိတဲ့ဆိုင်ကယ်တွေကိုဥပဒေနဲ့အညီဖမ်းဆီးရေးယူသွားတော့မယ်ဆိုတာလွှတ်တော်ကိုအသိပေးတဲ့အကြောင်းဖော်ပြထားပါတယ်။လိုင်စင်မဲ့ဆိုင်ကယ်ဖမ်းမဲ့ကိစ္စသမရကလွှတ်တော်ကိုတဝန်လွှာပေးဖို့ရလောက်အောင်အရေးကြီးသလားအဲ့ဒီကိစ္စဘာအဖြစ်ပဲဆောင်းတယ်လဲအစိုးရကလိုင်စင်မဲ့ဆိုင်ကယ်တွေဖမ်းမယ်ဆိုတဲ့ကိစ္စဘာတွေဆက်ဖြစ်လာနိုင်တယ်လဲဆွေးနွေးတင်ပြသွားပါမယ
်တဝန်လွှာမှာအခုနောက်ဆုံးအသုံးလို့ဆိုတဲ့လိုင်စင်မဲ့ဆိုင်ကယ်တွေမှတ်ပုံတင်ပေးခဲ့မှုအခြေအနေကိုလည်းဖော်ပြထားပါတယ်ရုံးဖွင့်ရဲ့စုစုပေါင်းရက်60အတွင်းလိုင်စင်မဲ့ဆိုင်ကယ်အစီးရေ4သိန်းခွဲကျော်မှတ်ပုံတင်ပေးခဲ့ပြီးအခွန်ငွေကျပ်ဘီလီယံ30ကျော်ရခဲ့တယ်လို့ဆိုပါရယ်စိုက်ကဲတစည်းချင်းစီကနေပြမ်းမြအခွန်ကျက်6000ခွဲကျော်ကောက်ခံရခဲ့တဲ့သဘောပါအထိပယ်ကတော့တီရင်းကိုခိုးသွင်းလာတဲ့စိုက်ကဲအစီးရေ4သိန်းခွဲလောက်ကိုတရားဝင်ဖြစ်အောင်လိုင်စင်တွေလုတ်ပေးလိုက်တာပါဒီအတိုင်းပါပဲရှေ့ပိုင်းကာလတုန်းကလည်းအစိုးရဟာခုလိုပဲတန်းနဲ့ချီရှိတဲ့ခိုးသွင်းလာတဲ့စိုက်ကဲတွေကိုအကြိမ်ကြိမ်လိုင်စင်လုတ်ပေးခဲ့ပူပါသေးတယ်လက်ရှိမြန်မာတပြည်လုံးမှာရှိနေတဲ့ సైకిల్ အားလုံးရဲ့60ရာခိုင်နှုန်းကျော်ဟာခိုးသွင်းလာတဲ့ without cycle တွေကို license လုတ်ပေးထားတာတွေပါဒီကိစ္စထူးဆန်းနေပါတယ်ဘာကြောင့်ဒီလိုဖြစ်ရသလဲဆက်လက်လေ့လာစူးစမ်းကြည့်ရအောင်ပါအဓိကအကြောင်းရင်းကအစိုးရစီမှာ సైకిల్ တင်သွင်းခွင့်နဲ့ပတ်သက်လို့လက်တွေ့ကျတဲ့တိကျတဲ့သွင်းကုန်မူဝါဒရှိမထားလို့ပါဒီလိုတိကျတဲ့မူဝါဒရှိမထားတဲ့အခါပြည်ရင်းကိုစိုက်ကဲတင်သွင်းခွင့်ပိတ်ပင်ထားတဲ့သဘောလိုဖြစ်နေပါဗျ။ပြည်သူတဦးချင်းအနေနဲ့လဲထိုင်းနဲ့တရုတ်နယ်ဆက်သွားပြီးတစ်ဖက်နိုင်ငံကဝဲလာတဲ့စိုက်ကဲတွေကိုဝဲလာပြီးတရုတ်ဝင်အခွန်ဆောင်တင်သွင်းခွင့်မရှိသေးပါဘူး။တခြားတစ်ဖက်မှာလဲပြည်ရင်းမှာစိုက်ကဲလိုအပ်ချက်ကတစ်နှစ်တခြားများပြားလာနေတာပါ။ဒီအတွက်ပြည်ပတင်သွင်းဖို့တိကျတဲ့မူဝါဒလည်းမရှိပြည်ရင်းမှာဝယ်ယူနိုင်မဲ့ဈေးနှုန်းမှန်ပစ္စည်းမှန်နဲ့အယောင်ဆိုင်တွေကလည်းမရှိစိုက်ကဲတက်စင်ထုတ်လုပ်တဲ့စက်ယုံတချို့ကလည်းပြပကတင်သွင်းတဲ့နှုံးထားထက်ဈေးသက်သာအောင်ထုတ်လုပ်နိုင်ခြင်းမရှိစတဲ့အခြေအနေအောက်မှာစိုက်ကဲတရားမဝင်မှောင်ခိုးတင်သွင်းမှုကြီးထွန်းကားလာပါတော့တယ်
။နောက်တစ်ချက်ကနေဆက်ကနေပြည်တွင်းကိုလာရလမ်းကအစိုးရအာဏာပိုင်အစစ်စစ်အာဂရီလိုက်စားနေမှုပါ။သူတို့ကြောက်လဲစိုက်ကဲမှောင်ခိုးတင်သွင်းတဲ့လုပ်ငန်းကြီးမားကျယ်ပြန့်နေတာပါ။ဒီလိုကြမြတ်ဆဆခိုးသွင်းလာ လိုင်စင်မဲ့ဆိုင်ကယ်အရေးအတွက်အများပြအသုံးပြုလာတဲ့အခါဖန်စီဖို့ခက်ခဲလာပါတယ်။ဒီလိုနီးနဲ့ဝတ်ထောက်တွေများလာအစိုးရကလိုင်စင်လုတ်ပေးလိုက်ဆိုတဲ့နီးနဲ့စံပြားလဲနေတာပါ။အခုဒီချိန်ကတော့သမရကိုယ်တိုင်ကဖမ်းတော့မယ်ဆိုပြီးလွတ်တော်ကိုတဝန်လွှာပို့သည့်အထိပြင်ဆင်လာတာတွေ့ရပါတယ်။ဒီနေရာမှာမေးစရာမေးခွန်းကပြည်တွင်းမှာတနေ့တစ်ခြားများပြားလာတဲ့ဆိုင်ကယ်လိုအပ်ချက်ဘယ်လိုဖြစ်တင်နိုင်မလဲဆိုတာပါ။အရေးစစ်ဆိုရနဲ့နီးစပ်သူတချို့လုတ်ပိုင်ခွင့်ရထားတဲ့ဆိုင်ကယ်တက်ဆင်ဆက်ရုံတချို့ရှိပေမဲ့ထုတ်လုပ်နိုင်တဲ့အရေးအတွက်နည်းသလိုနေဆက်ကတွင်းလာတဲ့ဆိုင်ကယ်တွေထက်ဈေးမြင့်နေလို့ပြည်သူတွေကမချိမနစ်သက်ပါဘူး။ပြည်တွင်းကတချို့မြို့တွေမှာအယောင်ပြကန်းတွေရှိနေပေမဲ့လည်းအရေးအတွက်အနည်းငယ်လောက်ပဲတည်သွင်းနိုင်ပါသေးတယ်။လက်ရှိလိုင်စင်လုတ်ပြီးသားဆိုင်ကယ်တွေကိုပဲအဲ့ဒီအယောင်ပြကန်းတွေမှာရောင်းချခွင့်ပေးမယ်ဆိုတာကြောင့်အယောင်ပြကန်းပိုင်ရှင်တချို့အခက်အခဲဖြစ်နေတဲ့အချိန်လေးဖြစ်ပါတယ်။
ဒီလိုလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်မယ်။သွင်းကုန်မူဝါဒတရက်မရှိသေးရင်တော့မှောင်ခိုတင်သွင်းကြအောင်မှာဖြစ်ပါတယ်။တကယ်တကယ်တာဝန်ရှိသူတွေအာဂရိလိုက်စားကြတဲ့အခါလိုင်စင်မဲ့ဆိုင်ကယ်တွေနေဆက်ကိုဖြတ်ကျော်ပြီးပြည်ရင်းရောက်လာပါအောင်မယ်။နောက်ထပ်အရေးကြီးတာတစ်ခုကလိုင်စင်မဲ့ဆိုင်ကယ်တွေဖမ်းဆီးရင်သူတို့ဆိုင်ကယ်ဆုံးရှုံးမှာကိုမကျေနပ်တဲ့ပြည်သူတွေကခုခံကြမယ့်ပြဿနာပါ။ဆင်းရဲတဲ့ပြည်သူတွေအတွက်ဆိုင်ကယ်တစ်စီးတန်ဖိုးဟာသူတို့အတွက်အလွန်များပြားလှတဲ့ငွေပမာဏဖြစ်ပါတယ်အခုနှစ်ထဲမှာပဲလိုင်စင်မဲ့ဆိုင်ကယ်ဖမ်းဆီးတဲ့ရင်းတင်းရဲတွေကိုဖမ်းဆီးခံရတဲ့ပြည်သူတွေကတိုက်ခိုက်ရန်ရှာတာမျိုးတွေကြုံကြရပါတယ်တမရနဲ့အစိုးရအဖွဲ့ပြောသလိုတကယ်ဖမ်းဆီးမယ်ဆိုရင်အဲ့ဒီလိုခုခံတိုက်ခိုက်မှုပြဿနာမျိုးအကြီးအကျယ်ကြုံရပွဲရှိနေပါတယ်လက်တွေ့မှာလည်းတချို့ပြည်နယ်နဲ့တိုင်းတွေမှာဆိုင်ကယ်ကိုအသာထားလို့လိုင်စင်မဲ့ကားလိုမျိုးကိုတောင်အစိုးရကထိထိရောက်ရောက်အရေးယူဖမ်းဆီးနိုင်သေးတာမဟုတ်ပါဘူးအထူးသဖြင့်မွန်ပြည်နယ်ကရင်ပြည်နယ်တနင်္သာရီတိုင်းတွေမှာဖြစ်ပါတယ်ဒီကိစ္စပြည်လေရေးအတွက်အရေးတကြီးဖြည့်ရှင်းပေးရမှာကဆိုင်ကယ်ကိုတရားဝင်တင်သွင်းခွင့်ပေးပြီးလက်ရှိလိုင်စင်လုတ်ပေးလိုက်တဲ့နှုံထအတိုင်းအခွန်ကောက်ခံပြီးမှတ်ပုံတင်လုတ်ပေးဖို့ပါဆိုင်ကယ်အများစုနေဆက်ကနေတွင်းလာတာကြောင့်တရုတ်နေဆက်ထိုင်းနေဆက်တွေကနေပြည်သူတဦးချင်းစီကိုဆိုင်ကယ်တရားဝင်တင်သွင်းခွင့်ပေးပြည်တွင်းရောက်တာနဲ့တရားဝင်လိုင်စင်လုတ်ပေးဖို့လိုပါတယ်ဒီလိုနည်းနဲ့ဆိုင်ကယ်ကိုလွယ်လွယ်ကူကူတင်သွင်းခွင့်ပေးထားပြီးဖြစ်တဲ့အကြောင်းလဲပြည်သူတွေကိုကြဲကြဲပြန့်ပြန့်အသိပေးဖို့လိုပါတယ
်ဆိုင်ကယ်နဲ့တင်သွင်းခွင့်မူဝါဒချမှတ်ပေးပြီးတဲ့အခါဥပဒေနဲ့အညီအရေးယူဆောင်ရွက်ရေးဖြစ်ပါတယ်အစိုးရဝန်ထမ်းတွေအာဂရီလိုက်စားမှုကင်းဖို့လိုပါတယ်ဒီတွေမှာဖန်စီရမဲ့ဆိုင်ကယ်ရေးအတွက်အလွန်များနေသေးရင်ဖန်စီပြီးတခါတဲ့နိုင်ငံပိုင်ဖြစ်သိမလားတံငွေဆောင်ခိုင်းပြီးဖတ်ဖို့တင်လုတ်ခိုင်းမလားစဉ်းစားဖို့လိုပါတယ်ဒီလိုမှန်ကန်တဲ့သွေးကုန်မူဝါဒမှန်ကန်တဲ့အရေးယူရေးစနစ်အာဏာပိုင်တွေကမှန်ကန်တဲ့ကင်တွေမှုသာမရှိခဲ့ရင်သမရရဲ့လိုင်စင်မဲ့ဆိုင်ကယ်ဖန်စီရေးအခက်အခဲတွေ့နိုင်ပြီးလူမှုရေးပြဿနာတစ်ခုဖြစ်ဦးတည်သွားနိုင်မှာကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
စီတူအောင်မြင်ရဲ့ပြည်ရင်းသုံးသက်ချက်စီစဉ်ဖြစ်ပါတယ်အခုနောက်ဆုံးထုတ်လွှင့်ပေးမှာကတော့တက်ကြီးစကားစီစဉ်ပါရှင်ဒီတစ်ပတ်မှာတော့မြန်မာပြည်ကပါတီတွေအကြောင်းဆိုရမောင်စွမ်းဤတင်ဆက်ထားတာကိုပြန်လည်ထုတ်လွှင့်ပေးလိုက်ပါတယ်ရှင
်နော်မိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ပြောချင်တာကတော့ဗမာပြည်ပါတီတွေအကြောင်းဖြစ်ပါတယ်ကျွန်တော်တို့ငယ်စဉ်တုန်းကတခင်တပုတ်ကြားဘူးတယ်ဗမာပြည်မှာပါတီတွေကများတရှိခံနိုင်ပါမလားသဖြင့်ဖြစ်ပါတယ်ခုနှစ်အပိုင်းခြားအတိကြတော့မမှတ်မိတော့ပါဘူးပြည်သူလူထုကပါတီအဖွဲ့အစည်းတွေများလာကိုတပြင်းချတဲ့အတန်းလို့ထင်ပါတယ်ရှစ်လေးလုံးရဲတော်ပုံပြီးပြီးတော့တပါတီအာဏာရှင်စနစ်ပြတ်သုံးပြီးပါတီစုံရွေးကောက်ပွဲကြီးလုပ်ခွင့်ရပြီဆိုတော့လေတာလို့ကြီးကြိုးကြတယ်လို့ပါပဲပါတီတွေပေါ်လာလိုက်တာနေရာတောင်ကျော်ခဲ့တယ်ဆိုလားဒါကတော့ဒီမိုကရေစီကလမ်းပွင့်သွားပြီဆိုပြီးတက်တက်ကြွကြွဖြစ်လာတဲ့လက္ခဏာတရားပါပဲခုခါ2015မှာရွေးကောက်ပွဲကြီးတစ်ခုဖြစ်တော့မယ်လို့ပြောင်းရတဲ့အခါမှာလည်းနိုင်ငံရေးပါတီအဖွဲ့အစည်းတွေ60ကျော်လောက်ရှိတယ်လို့ကြားသိရပါတယ်ဒီတစ်ခါဘာဖြစ်လို့ပါတီတွေဒါလောက်များတယ်လဲလို့စဉ်းစားကြည့်မိတယ်ကျွန်တော်အဖြေကတော့လူတိုင်းအတွက်ဟုတ်ချင်မှလည်းဟုတ်မှာပေါ့တခုတည်ကြတာကတော့ကောင်းဆောင်လှုပ်ချင်တဲ့လူပိုလှုပ်ချင်တဲ့လူတွေများနေလို့ပဲလို့အောက်မေ့ဆင်ခြင်မိပါတယ်ခင်ဗျာမကြရင်လည်းဒီခါမှာဩပိုချုပ်တွေအပေါ်လှုပ်ပွေလို့ဂျိုးရှုပ်နေရတဲ့အဲနောက်ထပ်ပါကျင်တွေကလည်းတဲများလာရဲ့လို့အဲများလေကောင်းလေလို့တွေးမိတဲ့လူလည်းရှိမှာပေါ့လေကျွန်တော်စိုးရိမ်တာက မဲရီပြန်ကျဲကုန်မှာဆိုတာပါခုလိုပါတီတွေများတာကနိုင်ငံရေးတန်နုနယ်ပြီးမရင်ကျက်နိုင်လေလို့ဖြစ်တတ်တဲ့လက္ခဏာတစ်ခုပါပဲလို့ကျွန်မပါတယ်ဒီမိုကရေစီအသားကျတဲ့နိုင်ငံတွေမှာတော့အဖွဲ့အစည်းနှစ်ဖွဲ့သုံးဖွဲ့ပဲရှိပါတော့တယ်အမေရိကန်ပြည်ထောင်စုမှာဆိုရင် Republican Party နဲ့ Democratic Party နှစ်ဖွဲ့ပဲအကောင်ပေါင်းတန်းရှိပါတယ်ခုအာဏာရနေတဲ့ဒီမိုကရက်တစ်ပါတီကအလုံးသမားစီသာတကားတွေပြောလို့လို့ကွန်မြူနီဝါဒပဲရိမ့်မလို့လို့ပြောကြပေမဲ့တကယ်တော့အရင်ရှင်ပါတီကြီးနှစ်ခုပါပဲမကြိုက်လို့မင်းနဲ့ဖြုတ်ချရင်လည်းခံရမှာပါပဲခုတမတအိုဘာမကလူမဲဆိုတော့စီသာများတဲ့လူမဲတွေကသဘောကျနေကြမှာပါပဲဗမာပြည်အတွက်ကျွန်တော်ညာမိသလောက်ပြောရရင်တော့ကျွန်တော်တို့ပြည်သူလူထုဘက်ကရည်ရည်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အခိုင်အမာရှိနေပါတယ်ခေါင်းဆောင်နေတာကဒေါက်အောင်ဆန်းစုကြည်ပါပိုချိုတင်ဦးလို့ပမာတမရှိအငိမ့်သားပိုချိုလို့ပုဂ္ဂိုလ်ကြီးတွေဥမိုသူဥတာဘာနို့ဦးချိုင်းတို့စတဲ့စာနေသင်းလောကကပုဂ္ဂိုလ်ကြီးရှိနေရှိရတဲ့ဆောက်ရှင်ဝိညာဉ်ရဲ့ရှိကြပါတယ်ဒေါက်အောင်ဆန်းစုကြည်ဆိုတာကကမ္ဘာခေါင်းဆောင်တွေနဲ့တင်းတင်းတယ်တယ်ရင်ပေါင်းတန်းနိုင်တဲ့ပုဂ္ဂိုလ်မျိုးဖြစ်တဲ့အပြင်ကမ္ဘာဉာဏ်ရင်းလိုပဲဆုရှင်ဖြစ်နေလေကမ္ဘာလည်းမှာအာရှလည်းမှာတင့်နေတဲ့ပုဂ္ဂိုလ်တူလည်းဖြစ်ပါတယ်သူမှလူပုဂ္ဂိုလ်တဦးအနေနဲ့အားနဲ့ချက်ချင်းချင်းတိတယ်လို့ရှိမှာပါပဲဒါပေမဲ့ဗမာပြည်မှာတစ်ခေတ်တယောက်ညတောင်ရာခဲရရှိလာတဲ့ခေါင်းဆောင်မျိုးဖြစ်ပါတယ်ဒီလိုထိတ်တန့်ခေါင်းဆောင်နဲ့အင်အားကြီးပါတီကြီးတရားရှိနေပြီဖြစ်တဲ့အတွေ့မဲရီပြန်ကျဲအောင်ဖြစ်နေစရာမလိုဘူးလို့ထင်ပါတယ်ကျွန်တော်စဉ်းစားမိတာကိုပြောလိုက်တာပါဒီမိုကရေစီဆိုပြီးများတယ်လေမကောင်းတာတွေရှိတာကိုကောင်းတယ်ဆိုတာလည်းအများကြီးမရှိပါဘူးမတူတာတွေတော့ညီနိုင်ရမှာထင်ပါတယ်ပုဂ္ဂိုလ်ရေးမဟုတ်ရင်မညီနိုင်စရာမညီနိုင်စရာမရှိဘူးလို့ထင်ပါတယ်ခင်ဗျာကျွန်တော်မစွမ်းကြီးပ
ါဆရာမောင်စွမ်းကြီးရဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VO ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြံနေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုဦးဆက်မိုးဝေကကြီးညာပေးပါမယ်ရှင
်တရုတ်နိုင်ငံရှန်ဟိုင်းအပီပီဆိုင်ရာလေဆိပ်နဲ့တခြားဒရာဇင်လောက်ရှိတဲ့လေဆိပ်တွေမှာအင်္ဂါနေ့ကစပြီးတော့ဒရင်ခီးစဉ်နေနောက်ကျမှုတွေကြီးကြီးမားမားရှိလိမ့်မယ်လို့တရုတ်အစိုးရကသတိပေးလိုက်ပါတယ်။အခုသတင်းဘက်ကစပြီးတော့ဩဂုတ်လအလယ်ပိုင်းမှာပြီးဆုံးမဲ့စစ်ရေးလေ့ကျင့်မှုတွေကြောင့်အခုလိုလေရင်ခီးစဉ်နေနောက်ကျမှုဖြစ်ရမှာဖြစ်တယ်လို့တရုတ်အစိုးရကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။စစ်ရေးကိစ္စကြောင့်ပြီးခဲ့တဲ့သတင်းဘက်အတွင်းရှန်ဟိုင်းကလေဆိပ်နှစ်ခုဖြစ်တဲ့ပူတောင်းနဲ့ဟောင်ကျိုးတို့မှာလေရင်ခီးစဉ်နောက်ကျမှုတွေဖြစ်ပွားခဲ့တယ်လို့တရုတ်မီဒီယာတွေမှာရေးသားပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့တရက်ထဲတွင်လေရင်ခီးစဉ်190လောက်နောက်ကျခဲ့ရတယ်လို့ရှန်ဟိုင်းဒေးလီသတင်းစာမှာဖော်ပြပါဗါတယ်။အစ္စရေးနဲ့ဟာမတ်အဖွဲ့တို့ကြားတိုက်ခိုက်နေမှုတွေကိုလူသားချင်းစာနာမှုအရချွင်းချက်မရှိအပြစ်ခတ်ရက်စဲကြဖို့အမေရိကန်သမ္မတဘရက်အိုဘားမားကတောင်းဆိုလိုက်ပါတယ်။သတင်းသုံးပတ်ကြာတိုက်ခိုက်မှုတွေအတွင်းလူပေါင်း11,000နီးပါးတေဆုံးခဲ့ရပြီးအများစုဟာအရက်သားတွေဖြစ်ကြပါဗါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အဆိုအရယူကရိန်းနိုင်ငံအရှေ့ပိုင်းဒေသကိုရုရှားနိုင်ငံဘက်ကနေနေဆက်ဖြတ်ကျော်ပြီးတော့ဒုံးကျည်တွေအမြောက်တွေနဲ့ပစ်ခတ်နေတာကိုဆက်သွေးရေးဂျိုရူကရပ်ယူထားတဲ့တပ်တွေထောက်ထားဓာတ်ပုံတွေလို့ဆိုတဲ့ပုံတွေကိုနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ရုရှားနိုင်ငံအတွင်းကနေဒုံးကျည်အမြောက်တွေနဲ့ယူကရိန်းနိုင်ငံထဲကိုအကြိမ်ကြိမ်ပစ်လွတ်နေတဲ့ပုံတွေလို့အမေရိကန်သုတေသီကပြောဆိုနေတဲ့ရုပ်ပုံတွေအပဝင်လိမ့်မြင်လာပါတဲ့အစီရင်ခံစာကိုအမေရိကန်နိုင်ငံသားရေးဌာနကတနင်္ဂနွေနေ့မှာထုတ်ပြန်လိုက်တာပါ။
တရင်ချင်းချုပ်ကိုဥစားမိုးဝေကညင်ညာပေးခဲ့တာဖြစ်ပါတယ်ဒီမနက်စီစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Dave Magnet ဖြစ်ပါတယ်ကျွန်မကတော့နန္ဒာချက်ပါရှင် VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းသောတာရှင်တွေကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.